ကက်တလန်ပြည်နယ်မှာဒီဇင်ဘာလအတွင်းကျင်းပမဲ့ရွေးကောက်ပွဲရလဒ်ကိုစပိန်နဲ့ဥရောပသမဂ္ဂတို့ကအတိမတ်ပြုဖို့ဘယ်ဂျီယံနိုင်ငံကိုထွက်ပြေးတင်ဆောင်နေတဲ့ကက်တလန်သမရာဟောင်းဂါလီပုချ်မွန်ကမနေ့စနေနေ့ကပြောကြားလိုက်ပါတယ်ခွဲထွက်ရေးသမားတွေဘက်ကအနိုင်ရခဲ့မယ်ဆိုရင်ကက်တလန်ပြည်နယ်ပေါ်စပိန်အစိုးရရဲ့တိုက်ရိုက်အုပ်ချုပ်မှုကိုအဆုံးသတ်စေမှာဖြစ်တယ်လို့လည်းမစ္စတာပုချ်မန်ကပြောပါတယ်ယာရုကဖြုတ်ချခံရပြီးတဲ့နောက်နိုဝင်ဘာလအစောပိုင်းကသမရာဟောင်းဂါလီစ်ပုချ်မန်ဟာတရားရုံးမှာသူ့ပေါ်ဆွဲချက်တွေကိုမရင်ဆိုင်ဘဲဘယ်ဂျီယံကိုတင်ဆောင်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ21ရက်နေ့မှာကျင်းပမဲ့ကက်တလန်ပြည်နယ်ရွေးကောက်ပွဲနဲ့ပတ်သက်လို့စနေနေ့ကဘယ်ဂျီယံမှာပြုလုပ်တဲ့အခမ်းအနားအတွင်းမိကွန်းပြောကြားရမှာကက်တလန်ပြည်သူတွေဟာသူတို့ရဲ့စွမ်းဆောင်ရည်နဲ့တခြားလွတ်လပ်တဲ့နိုင်ငံဖြစ်လာဖို့စိတ်ဆန္ဒတွေကိုကဘာကိုထုတ်ဖော်ပြသခဲ့ပြီးဖြစ်ကြောင်းမစ္စတာပုချ်မန်ကပြောပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ကနေတခြားလွတ်လပ်တဲ့နိုင်ငံဖြစ်ကက်တလိုနီးယားလွှတ်တော်ကအောက်တိုဘာလ29ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်စပိန်အစိုးရကအဲ့ဒီလွှတ်တော်ကိုဖျက်သိမ်းလိုက်သလိုပြည်내အစိုးရအဖွဲ့ကလည်းယာရုတာဝန်တွေကနေဖယ်ရှားလိုက်တာပါစပိန်ဝန်ကြီးချုပ်မာရီရာနိုရဟိုင်းကတော့ကက်တလိုနီးယားပြည်နယ်မှာရွေးကောက်ပွဲအသစ်ကျင်းပပေးမှာဖြစ်ပြီးသမရာဟောင်းပုချ်မွန်လည်းပါဝင်ရှင်ပြိုင်ခွင့်ရှိကြောင်းပြောပါရယ်ကက်တလိုနီးယားပြည်နယ်တခြားခွဲထွက်ရေးကြိုးပမ်းမှုကိုဥရောပသမဂ္ဂခေါင်းဆောင်တွေကအလွန်အလွန်သတိထားနေတာဟာစပိန်နိုင်ငံကိုကြော်ပြီးဒေတာရင်းခွဲထွက်ရေးစိတ်တွေလှုံ့ဆော်ပေးခဲ့တာကြောင့်ဖြစ်တယ်လို့လည်းမစ္စတာပုချ်မန်ကပြောပါရယ်ဒီတော့တွင်စပိန်နိုင်ငံကိုနိုဝင်ဘာလကရောက်ရှိလာတဲ့ဥရောပကော်မရှင်ဥက္ကဋ္ဌကလည်းဥရောပတွင်ခွဲထွက်ရေးဝါဒီတွေကိုစန့်ကျင်ဖို့တိုက်တွန်းခဲ့ပါတယ်ရှင်